ဒီကနေ့ဖေဖော်ဝါရီလ23ရက်နေ့ဟာမြန်မာနိုင်ငံရဲ့လွတ်လပ်ရေးပြည်သူ့ကာအမျိုးသားကောင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့102နှစ်မြောက်မွေးနေ့ဖြစ်ပါတယ်။ဒါကြောင့်ဗိုလ်ချုပ်အောင်ဆန်းရဲ့ပတ်သက်လို့အမှတ်တရဖြစ်ရတစ်ခုလောက်ပြောပြဖို့အမျိုးသားစာပေတသက်တာဆုရှင်ကဗျာဆရာကြီးကိုလေးအင်းဝကုံရင်ကိုမေးကြည့်တဲ့အခါသူကအခုလိုပြောပြပါတယ်
။ဗိုလ်ချုပ်ကလုံးဝနဲ့လုံးနှစ်ဒိုင်းပခင်ကိုအမှန်66နှစ်အဖေရွယ်ပါရွယ်ဆရာရွယ်ဂျပဲအဲ့ဒါဆရာကြီးကဘုံလုံးနေတဲ့ခါမှာလူစုကြီးပထမတော့ဆရာကြီးကအဘိညာလုံရုပ်ပြီးတော့ဩပြည့်ရဲဆိုတော့လူကန်ရဲ့ဘလုတ်ပဲသန္တာလင်အမှုသန္တာလင်ဖသန္တာလင်စီမျိုးအဲ့တော့ဒုတိယပိုက်ကျတော့အလုံးဝမကုန်တော့ငိုလိုက်တယ်နေပြီးကိုရဲနဲ့ဆယ်လို့မရအောင်ငိုလာစက်တရကျတော့ရှစ်ခိုးတယ်ဂျပဲဆရာကရှစ်ခိုးတာရေးစားကြဘူးလားဆောဩဩဘာလို့ရှစ်ခိုးတာပါလဲသာကိုထင်တော့ငါဖျားရှိခိုးရတာကိုလောကသုံးပိုက်မိဘရဖြစ်တော့ဆရာကြီးကသူ့ဘဲကိုဘူးအာဇာနည်နဲ့လွန်နဲ့သူဥဒ္ဓတမတော့ကြမ်းမြတ်ခုလိုရှိခိုးရဟောရှိခိုးရပြုံးညာတာမဟုတ်ပဲကိုအသက်အခက်လကောင်းဘုံအသက်လကောင်းကြီးရဲ့လူရှိခိုးလိုက်တော့ဆရာကြီးဇူရာကိုယူလာပါလားတော့ဆရာကြီးကဲမဟာကဗျာလေးလူကြီးလက်ကိုဘုရုပါဆိုတာတစ်ချက်ချင်းပေါ်ပါလေ
အမှန်တရားနိုင်ငံရေးဒုက္ခမိတ်နဲ့အောင်ဆန်းဆိုတဲ့အမည်နဲ့ဘုကြောင့်အောင်ဆန်းရဲ့အကြောင်းပြုစုရေးသားထုတ်ဝေထားတဲ့စာရေးဆရာထွန်းစော်ထေးကလည်းဘုကြောင့်အောင်ဆန်းနဲ့ပတ်သက်လို့နိုင်ငံတကာခေါင်းဆောင်တွေနဲ့ပြည်တွင်းကပုဂ္ဂိုလ်ကြီးတွေရဲ့မှတ်ချက်ပေးပြောဆိုခဲ့ပုံကိုအခုလိုပြောပြပါတယ
်ဘုကြောင့်ရဲ့ထူးခြားဆုံးကတော့နိုင်ငံတကာအဲဒီကဒီနေ့တွေ့တဲ့လူတွေပေါ့လေဘုကြောင့်စတီစလန်ရောကျပန်ကဘိုးချုပ်တီရောဘိုးချုပ်ဆန်းနဲ့ပတ်သက်ပြီးတော့သူတို့အားလုံးတူညီတဲ့ကောက်ချက်တစ်ခုကတော့ဘာလဲလို့ဆိုတော့ဘိုးချုပ်ဆန်းဟာတခြားလူတွေနဲ့မတူတဲ့သူ့ရဲ့ထူးခြားဆုံးကတော့ယူတာဖြုံးမှမှတ်ကံမှုပဲလို့သူ့ကိုအဲ့လိုပြောခဲ့ကြတယ်။ဒါကြောင့်ကျပန်ဘိုးချုပ်ပြောကဆိုလို့ရှိရင်ဘိုးချုပ်ဆန်းကတကယ်တမ်းကျတော့သူ့ရဲ့ honesty ယူတာဖြုံးမှမှတ်ကံမှုဟာသူ့ကပြောကြနေသလောက်ကျွန်တော်ကျပန်ကြီးကအဲ့လိုမဖြုံးမတဲ့အခါအဲ့ဒီကအန်ဒီအရင်ကြီးပါလေဆိုပြီးတော့ဘိုးချုပ်နဲ့ပတ်သက်ပြီးတော့အဲ့လိုဒရုပကသတ်မှတ်ချက်ကြီးရှိဦးတယ်အဲ့ဘိုးချုပ်နဲ့ပတ်သက်တဲ့သတ်မှတ်တိုင်းသတ်မှတ်တာ honesty ဆိုတဲ့စကားလုံးတစ်လုံးဟာနိုင်ငံခြားသားတွေခုနကဘိုးချုပ် slim လို့ရောတခါဒီဂျပန်ကစုစုကြီးလို့ရောအားလုံးရဲ့သတ်မှတ်ချက်ကြီးရဲ့မှာသူက honesty အစီအစဉ်လူတယောက်လို့သူ့ကိုအဲ့လိုသတ်မှတ်ခဲ့ကြတယ်ပြည်တွင်းအစီအစဉ်ရတယ်လို့ရှိရင်ကျွန်တော်ဒီဟောတစ်ခုပြောစရာရှိတယ်ဥကျော်မြင့်ကကျွန်တော်အဲ့လိုကဥကျော်မြင့်ဆို ICS ပေါ်ကနောက်တရားလူကြီးချုပ်ဖြစ်လာတဲ့ဥကျော်မြင့်ပေါ့ကျွန်တော်တို့ဂလုံစောအမှုမှာတရားလူကြီးဥက္ကဋ္ဌအနေနဲ့လုပ်ခဲ့တဲ့ဥကျော်မြင့်အတူကစက်လူနေဝင်းကိုမင်းတို့ခေါင်းဆောင်ပေါ်ဆောင်ကိုဂရုစားတယ်ပေါ်ဆောင်လူမျိုးကအနှစ်တရားမှာတယောက်ပေါ်ဘူးမလဲဘူးမြစ်ငားရမှာလဲတယောက်ပေါ်ဘူးမလွယ်ဘူးတော့အောင်ဆန်းကတကယ်တမ်းကျတော့ဆရာကြီးတခင်ကိုယ်တော်မိုင်းတို့နောက်ဆရာသခင်ညတို့နောက်ဒီလူဥပ္ပချိုးတို့အဲ့ဒီလူကြီးတွေကတောင်မှအောင်ဆန်းကိုဘာကြောင့်ဒီလောက်ထိလူရကြရလဲဆိုတဲ့အချက်ကိုတွေ့လိုက်တဲ့အခါအောင်ဆန်းလိုလူမျိုးဟာအနည်းငယ်ရမှာတော့တယောက်ပေါ်ဘူးအမ်ပလန်ခဲရင်းနဲ့ခေါင်းဆောင်ပဲပါလို့ပြောပြီးတော့အောင်ဆန်းဦးဆောင်ရင်အဆက်အသွယ်ကအောင်မြင်ရင်းပြီးဆုံးရင်းကိုရောက်နိုင်မယ်လို့ငါတော့ယုံကြည်တယ်ဒါကြောင့်မင်းတို့ရဲ့ဆရာကိုအောင်ဆန်းကိုမင်းတို့အများကြီးဂရုစိုက်ပြီးတော့တောင်းပန်ကြပါကွာဆိုပြီးတော့တက်ကူနေဝင်းကိုမှားသွားခဲ့တဲ့အကြောင်းအဲ့ဒီစားကြီးကလည်းဘုရားအောင်ဆန်းနဲ့ပတ်သက်တဲ့ထူးခြားချက်လေးတစ်ချက်ဖြစ်နေရတယ်ခင်ဗျာ
ကြပြစီဆရာအောင်ဝဲကလည်းဗိုလ်ချုပ်အောင်ဆန်းနဲ့ပတ်သက်လို့မှတ်သားခဲ့ဘူးတဲ့ဖြစ်ရပ်တစ်ခုနဲ့မြန်မာနိုင်ငံအတွက်ဗိုလ်ချုပ်အောင်ဆန်းတွေအများကြီးပေါ်ပေါက်လာအောင်ကြိုးပမ်းသင့်တယ်လို့ပြောပါတယ
်ဗိုလ်ချုပ်အောင်ဆန်းနဲ့ပတ်သက်လို့ကျွန်တော်ဘဝပထမအဦးဆုံးအစွဲခင်ဆုံးအချက်ကကျောင်းသားတမကခေါင်းဆောင်ဆိုတဲ့အချက်ပဲကျွန်တော်တို့ငယ်စဉ်ကျောင်းသားဘဝတွေကဗိုလ်ချုပ်အောင်ဆန်းကိုကျောင်းသားခေါင်းဆောင်အနေနဲ့လေးစားခဲ့တယ်နောက်တစ်ချက်ဗိုလ်ချုပ်အောင်ဆန်းပြောခဲ့တဲ့စကားတစ်ခုဒီနေ့ထိစွဲနေရရှိတယ်ဒုတိယတက္ကသိုလ်တပိတ်တုံးကအကြောင်းကြောင့်တပိတ်ဆန်ခဲ့ရတယ်အဲ့ဒီနောက်ပသိမ်မှာဘကတညာအဖွဲ့ချုပ်ညီလာခံတခုလုပ်တော့ဘုကြောင့်ဆန်ပြောတဲ့စကားရှိတယ်အင်္ဂလိပ်တက္ကသိုလ်ပညာရေးဥပဒေနဲ့ပတ်သက်လို့ဒီညီလာခံမှာနော်အင်္ဂလိပ်ဥပဒေတော်လဲပြည့်ရမယ်မဟုတ်ရင်အောင်ဆန်းတော်လဲပြုတ်ရမယ်ဆိုပြီးတော့နော်သူ့ရဲ့ပြက်ပြက်သားသားပြောခဲ့တဲ့အမျိုးဆွဲတယ်နောက်တစ်ခုပေါ့အဲ့ဒီလိုကောင်းဆောင်မျိုးကိုကျွန်တော်တို့ညီလုံးလုံးချုံချုံမကာကွယ်မဆော့ရှော့မတင်းတင်းနိုင်ခဲ့တော့ဗိုလ်ချုပ်ကလမ်းခွလက်မှာကြာဆုံးသွားခဲ့ရတယ်ကျွန်တော်တို့တိုင်းပြည်လဲရေမျောတန်းတင်ဖြစ်ခဲ့ရတယ်ဒီလိုအဖြစ်မျိုးတွေမဖြစ်ဖို့ဆိုရင် ကျွန်တော်တို့ဟာဘုကြောင့်ဆန်းနေအများကြီးဘုကြောင့်ကိုဘွားတွေအများကြီးဆက်မွေးဖွားဖို့လိုလိမ့်မယ်လို့ထင်ပါတယ်ဘုကြောင့်ဆန်းကိုကျွန်တော်တို့ဆက်ပြီးအသက်ရှင်စေခြင်းသေးတဲ့ဆိုရင်အတူတူဖြင့်ဘုကြောင့်ဆန်းအသက်ကိုဆက်ပြီးနိုင်တာကျောင်းသားတွေပဲရှိတယ်လို့ကျွန်တော်အကျွမ်းနဲ့ယုံကြည်ပါတယ်ဗျာအမျိုးသားကောင်းဆောင်ကြီးဘုကြောင့်ဆန်းရဲ့တရားတစ်နှစ်မြောက်မွေးနေ့အထိမ်းအမှတ်